နိုင်ငံကကဆွဆွဲနေတယ်လို့မြန်မာနိုင်ငံမှာရိုဟင်ဂျာမွတ်စလင်တွေအပေါ်လူမျိုးတုံးတပ်ဖြတ်ခဲ့တယ်ဆိုတဲ့အထောက်အထားမတွေ့ရဘူးလို့ရခိုင်အရေးနဲ့ပတ်သက်လို့မြန်မာအစိုးရဖွဲ့စည်းထားတဲ့လွတ်လပ်တဲ့စုံစမ်းစစ်ဆေးကော်မရှင်ကပြောကြားလိုက်ပါတယ်။ရခိုင်ပြည်နယ်မြောက်ပိုင်းမှာတပ်ဖြတ်မှုတွေအိုးအိမ်ဆွန့်ခွာရတဲ့အခြေအနေဖြစ်အောင်လုပ်ခဲ့တာတွေဟာမွတ်စလင်ဒါမှမဟုတ်တခြားလူမှုအတိုင်းအဝိုင်းတစ်ခုကိုဖျက်ဆီးဖို့ရည်ရွယ်ချက်နဲ့လုပ်ခဲ့တဲ့ဆိုတဲ့အထောက်အထားတစ်စုံတစ်ရာမတွေ့ရဘူးလို့အဖွဲ့ဝင်၄ဦးပါတဲ့ကော်မရှင်ရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။လုံခြုံရေးတပ်ဖွဲ့ဝင်တွေရဲ့လုပ်ရက်ဟာလူမျိုးတိုင်းရင်းသားအသားအရောင်ဘာသာတစ်ခုကိုဖျက်ဆီးဖို့ရည်ရွယ်ချက်နဲ့လုပ်ခဲ့တယ်။လူမျိုးတုံးတက်ဖြတ်ဖို့လုပ်ခဲ့တယ်လို့ကောက်ချက်ဆွဲနိုင်လောက်အောင်အထောက်အထားခိုင်ခိုင်လုံလုံမတွေ့ရဘူးလို့ပြောပါရတယ်။ဒါပေမဲ့2019ခုနှစ်တုန်းကစစ်တပ်ရဲ့လုပ်ရက်တွေဟာစစ်ရာဇဝတ်ကျူးလွန်မှုကြီးလေးတဲ့လူခွင့်ရေးချိုးဖောက်မှုတွေကိုစစ်တပ်အပါအဝင်သက်ဆိုင်သူတွေကျူးလွန်ခဲ့တဲ့ဆိုတာတော့ခိုင်လုံတဲ့အထောက်အထားတွေတွေ့ရတယ်လို့စုံစမ်းမှုတွေလုပ်ခဲ့တဲ့ကော်မရှင်ရဲ့ထုတ်ပြန်ချက်မှာပြောထားပါတယ်။အပြစ်မဲ့ရွာသားတွေကိုတပ်ဖြတ်တာသူတို့နေအိမ်တွေကိုဖျက်ဆီးတာစတဲ့လုပ်ရက်တွေကိုကျူးလွန်ခဲ့တယ်လို့ပြောပါတယ်။ရွာသားတွေရဲ့လုံနဲ့လုံခြုံရေးတပ်ဖွဲ့ဝင်တွေကိုမေးမြန်းစုံစမ်းပြီးရေးသားထားတဲ့အစီရင်ခံစာထဲမှာကင်းစခန်း30ကိုတိုက်ခိုက်မှုနယ်မြေရှင်းလင်းရေးလှုပ်အောင်တွန်းပို့မှုတွေအတွက်ရိုဟင်ဂျာစစ်သွေးကြွတွေကိုအပြစ်တင်ထားပါတယ်သူတို့တွေးရှိချက်အစီရင်ခံစာကိုမြန်မာအစိုးရကိုပေးပို့ထားပြီဖြစ်ပေမဲ့အစီရင်ခံစာကိုလူသိရှင်ကြားထုတ်ပြန်ခြင်းတော့မရှိသေးပါဘူးမြန်မာအစိုးရဖွဲ့စည်းထားတဲ့လွတ်လပ်တဲ့စုံစမ်းရေးကော်မရှင်ထဲမှာပြည်ရင်းကကျွမ်းကျင်သူ2ယောက်အပြင်ဖိလစ်ပိုင်ဒုနိုင်ငံကြီးဝန်ကြီးဟောင်းရိုဇာရီယိုမနာလိုကုလသမဂ္ဂဆရာဂျပန်တပ်အမတ်ကြီးဟောင်းကန်ဇိုအိုရှိမာတို့ပါဝင်ပါတယ်ရိုဟင်ဂျာဆိုတဲ့အသုံးနှုန်းကိုမြန်မာအစိုးရကလက်မခံသလိုကော်မရှင်ကလည်းရိုဟင်ဂျာလို့သုံးနှုန်းတာမရှိခဲ့ပါဘူး